in Burmese.
Mingla ba shin. VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ2ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 2 meter 19 19နဲ့25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုမအေးသနာချောနဲ့ကျမအနာငါတို့ပြောပြမှာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့စီလုံးညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကညီလာခံအဖွဲ့မိန့်ခေါ်မှာပြောသွားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့အနီးကအေအေခန်းကုန်တင်ကားဒဇင်ပေါ်ကအလောင်း39လောင်းဟာဗီယက်နမ်နေဆိုတာကိုဗြိတိန်တာဝန်ရှိသူတွေကအတည်ပြုပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ရဲ့အဆိုအရအဖွဲ့ဒီကနေ့မှာတနင်္ဂနွေနေ့မှာရာထူးကနှုတ်ထွက်ပေးဖို့လူထောင်တောင်းချီအစ္စလာမဘတ်မြို့တော်မှာဆန္ဒပြပေမဲ့လည်းနိုင်ငံရဲ့ဩဇာကြီးတဲ့စစ်တပ်ကတော့အရွေးကောက်ခံအစိုးရနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံကြောင်းပြောပါတယ်။ဒီလိုသတင်းတွေကြားကြမှာပါပတ်ခွာညုံ
။ကောင်းပါပြီရှင်။ဒီကနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို
့the accession to the 3D of amity and cooperation
ထိုင်းနိုင်ငံသားရေးဝန်ကြီးပြောကြားသွားတာနဲ့ဒူနာဆီယာမှာဖြစ်တယ်လို့ထိုင်းရေထွက်လုပ်ငန်းအတွက်ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုအမေရိကန်ကဆိုင်းငံ့လိုက်တဲ့အတွက်မြန်မာအလုပ်သမားတွေတန်းနဲ့ချီပြီးတော့အလုပ်လက်မဲ့ဖြစ်လာနိုင်ခြင်းနဲ့အတူအမေရိကန်ကိုအလေးလာရေးအဖြစ်ရောက်နေတဲ့မြန်မာလူငယ်တွေနဲ့ VOE ရဲ့စကားဝိုင်းကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအေးသနာကျော်တို့ပြောပြပါမယ်ရှင်
အမေရိကသမ္မတဒေါ်နယ်ထရမ့်စတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုရင်ဆိုင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကအာဆီယံညီလာအဖွဲ့မှပြောဆိုခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲရဲ့အရေးတွေလွှမ်းမိုးနေတဲ့အချိန်မှာပဲအရှေ့တောင်အာရှနိုင်ငံများအသင်းရဲ့35ချိန်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံမကောက်မှဒီကနေ့စတင်ကျင်းပတာပါ။မြန်မာနိုင်ငံကလည်းအပါအဝင်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးနေပေမဲ့တရုတ်နိုင်ငံကအားပေးထောက်ခံနေတဲ့ကမ္ဘာအကြီးဆုံးလှုပ်လှက်တဲ့ကုန်သွယ်ရေး area တစ်ခုဖန်နေဖို့ဆိုတဲ့အစီအစဉ်ကိုတော့အပြည့်အစုံဆုံးဖြတ်မဲ့ပုံမတွေ့ရပါဘူး။ကုန်သွယ်ရေးစစ်ပွဲတဲ့ပါဝင်ပတ်သက်တာမျိုးမလိုလားပဲမလဲ။သူတို့ဘက်ကမမျှမတအလုပ်လာရင်တော့ကိုယ့်ဘက်ကလည်းအလားတူတုံ့ပြန်မှုလိုတယ်လို့အသက်60လနဲ့အရွယ်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကထိပ်သီးညီလာခံဘေးပန်းမှာလုပ်တဲ့စစ်ပွဲရေးညီလာခံတစ်ခုမှပြောဆိုသွားပါတယ်။အမေရိကန်ကုန်သွယ်ရေးလုံခြုံရေးနေတာကိုရှော့ချဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်ကုန်ပစ္စည်းတွေကိုစပြီးတော့အခွန်တိုးကောက်ခဲ့တဲ့သမ္မတထရမ့်ကိုတိတိတသားရည်ရွယ်ပြောဆိုခဲ့တဲ့ဝန်ကြီးချုပ်မဟာတီးယားကရာထူးနေရာတစ်ခုမှလူပြောင်းသွားရင်အခြေအနေတွေလည်းပြောင်းလာနိုင်ခြင်းရှိပါတယ်လို့ပြောဆိုခဲ့တာပါ။အာဆီယံခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးတင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုဂျိုးစီးပွားကာကွယ်ရေးကိစ္စရပ်တွေပေါ်ဆိုရင်နေကြတယ်လို့အာဆီယံညီလာခံကထုတ်ပြန်မဲ့ကြေညာချက်မူကြမ်းကိုဖတ်ခွင့်ရခဲ့တဲ့ Reuters သတင်းဌာနကပြောပါတယ်။ဒေသအတွင်းကိစ္စရပ်တွေဖြစ်တဲ့တောင်တရုတ်ပင်လယ်အရေးမြန်မာနိုင်ငံကရိုဟင်ဂျာတုတ်ကတဲ့အရေးတွေကိုတော့အနေအချင်းလောက်သာဆွေးနွေးမယ်လို့ခန့်မှန်းရပြီးကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့တန်တမန်တွေကပြောပါတယ်။
ဟောင်ကောင်မှာသတင်းပတ်ကုံ22ပတ်ဇက်တိုက်ဆန္ဒပြမှုဖြစ်နေဒီကနေ့လမ်းမတွေပေါ်ဆန္ဒပြကြသူတွေကိုရဲကမျက်ရည်ပုံးတွေမီးတပ်ပိုက်တွေအုံပြပြီးတော့လူစုခွဲခဲ့ပြန်ပါတယ်။ငါးလနီးပါးကြာလာပြီဖြစ်တဲ့ဒီမိုကရေစီအရေးခွင့်ပြုချက်မရဘဲနဲ့ဆန္ဒပြနေကြတာတွေကတော့အရှင်ရော့သွားမဲ့ပုံမတွေ့ရပါဘူး။တားမြစ်ထားတဲ့မျက်နှာဖုံးစုတွေဝစ်ဆင်ထားကြသူတွေဈေးရောင်းဆိုင်တွေနဲ့စီကားတဲ့ Causeway Bay ရက်ကွက်အပြည့်ဖြစ်ပြီးတော့မကြခင်မှာပဲအဓိကယုံထင်းရဲတွေအများကြီးရောက်လာကနှစ်ဖက်ထိတိုက်တွေ့ကြတာပါ။ဒီနေ့တည်းမှာပဲရဲကလည်းလူတွေကိုဖမ်းဆီးမှုတွေလုပ်နေတာတွေ့ရပါတယ်။ဆန္ဒပြသူတွေစုဝေးနေကြတဲ့ Causeway Bay နေရာနဲ့ Victoria Park ပန်းခြံတို့အပြင်အနားကဝမ်ချိုင်းရက်ကွက်မှာလည်းဒီနေ့ရုံးရင်းဆန်ခတ်ဖြစ်လို့အဲဒီကဘီယာဆိုင်တွေမှာ Rugby ဘောလုံးကမ္ဘာဖလားပွဲဘောလုံးပွဲကိုလာကြည့်တဲ့သူတွေပိတ်မိကုန်ပါတယ်။တရုတ်အစိုးရကတော့ဟောင်ကောင်ကအုပ်ချုပ်ရေးစနစ်ကိုစိန်ခေါ်မှုမှန်သမျှတည်ငြိမ်ခံမှာမဟုတ်ဘူး။ဟောင်ကောင်မှာမျိုးချစ်စိတ်တဲ့ရှင်တန်ရေးပညာပေးမှုတွေလုပ်ဖို့အစီအစဉ်ထားကြောင်းပြောထားပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့အနီးကအေအေခန်းကုန်တင်ကားဒဇင်ပေါ်ကလူသေအလောင်း39လောင်းဟာဗီယက်နမ်နဲ့ဖြစ်တယ်ဆိုတာကိုဗြိတိန်တာဝန်ရှိသူတွေအတည်ပြုခဲ့ပြီးတဲ့နောက်ဒီဖြစ်အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်းဗီယက်နမ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါတယ်။ဒါဟာဆိုးဝါးလို့နဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုးကြီးတစ်ခုဖြစ်ပြီးတော့တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေကိုဗီယက်နမ်အစိုးရအနေနဲ့အလွန်ဝမ်းနည်းရပါကြောင်းမိသားစုတွေနဲ့လည်းဒီဝမ်းနဲ့ခြေကွဲမှုကလည်းအမြန်ဆုံးသက်သာရရစေဖို့စုမုံကောင်းတောင်းပေးပါတယ်လို့ပြောခွင့်ရသူလီ တီထူဟန်ရဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီအလုံးပိတ်ကုန်တင်ကားပေါ်ကတွေ့ခဲ့ရတဲ့လူတွေအလောင်းအလုံးဟာဗီယက်နမ်လူမျိုးတွေဖြစ်တယ်လို့ Access ရဲ့ဌာနကတောက်ကြနေမှာအတည်ပြုခဲ့တယ်လို့ပရတင်နိုင်ငံဗီယက်နမ်တန်ယုံကဆိုပါတယ်။ဒီဖြစ်စတင်ကလေးကဗီယက်နမ်နဲ့ပရတင်တာဝန်ရှိသူတွေတိုက်ရိုက်ပူးပေါင်းဆောင်ရွက်ဖို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနကသူရဲ့ကောင်စစ်ဝန်ယုံနဲ့တန်ယုံကိုညွှန်ကြားခဲ့ပါတယ်။တေဆုံးသူဘသူဘဝဖြစ်တယ်ဆိုတာကူညီဖော်ထုတ်နိုင်ဖို့အရေးပေါ်တယ်လီဖုန်းလိုင်းတွေထားပေးတယ်လို့လိုအပ်တယ်လို့ကူညီဆောင်ရွက်ဖို့လည်းအစဉ်အသင့်ပြင်ဆင်ထားတာပါ။ဘသူဘဝဖြစ်တယ်ဆိုတဲ့ပရတင်အစိုးရစီကရတဲ့အထောက်အထားတွေကိုဗီယက်နမ်တာဝန်ရှိသူတွေထပ်ပြီးတော့စစ်ဆေးနိုင်ဖို့လည်းပေးဖို့ထားပါတယ်လို့ပြောခွင့်ရသူဟန်ကပြောပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံမှာလည်းဒီအဖြစ်ဆိုးနဲ့ပတ်သက်ပြီးတော့စတင်ဖန်ဆင်းနေပြီလို့ဗီယက်နမ်အစိုးရကမနေ့တောက်ကြားနေမှာပြောပါတယ်။အဲ့ဒီတေဆုံးသူတွေထဲမှာသူတို့မိသားစုတွေပါနိုင်တယ်ဆိုပြီးမိသားစု10ခုကစိုးရင်တကြီးအကြောင်းကြားလာပြီးတဲ့နောက်မှာတော့တန်ရရှိတဲ့သူ2ဦးကိုဖဏပြေးလို့ဟန်ဒင်းပြည်နယ်ရဲဌာနကပြောပါတယ်။
ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အင်မရာခန်ရဲ့အစိုးရအဖွဲ့ဒီတနင်္ဂနွေနေ့မှာယာရုကနှုတ်ထွက်ပေးဖို့တောင်းဆိုပြီးတော့လူထောင်ထောင်ချီအစ္စလာမဘတ်မြို့တော်မှာဆန္ဒပြနေကြပေမဲ့နိုင်ငံရေးဩဇာကြီးရဲ့စစ်တပ်ကတော့ဒီရွေးကောက်ခံအစိုးရနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံကြောင်းပြောပါရီးဘိုးချုပ် Asif Gaffor ကရုပ်မြင်သံကြားကနေခုလိုမျိုးတိုင်းပြည်ကိုပြောသွားတာပါဒီမိုကရေစီကိုချိန်ချောက်မှုတည်းရဲ့ဖြစ်တယ်လို့အစိုးရရှုံချထားတဲ့ဒီဆန္ဒပြမှုမှာခရစ်ကအာဇာဓမ္မတဖြစ်လဲဝင်ကြီးချုပ်ခန်နဲ့သူ့ရဲ့အစိုးရအဖွဲ့ကိုနှစ်ရက်အတွင်းမှာနှုတ်ထွက်ဖို့တောက်ချာနေအစိုးပိုင်းကပဲတိုက်ခန့်တွေစတင်တောင်းဆိုကြတာဖြစ်ပါတယ်။မစ္စတာခန်ရဲ့အစိုးရဟာတရားမဝင်ဘူး။သူတို့ကိုစစ်တပ်ကတင်တာဖြစ်တယ်။စစ်တပ်ကနိုင်ငံရဲ့လုံခြုံရေးနဲ့မူဝါဒရေးရာကိစ္စရပ်တွေကိုချုပ်ကန့်ထားတာဖြစ်တယ်လို့တိုက်ခန့်တို့ကပြောပါတယ်။စစ်တပ်ကတော့သူတို့နိုင်ငံရေးမှာဝင်မရှုပ်ပါဘူးလို့ပြောပြီးတော့ဝင်ကြီးချုပ်ခန်ကလည်းသူ့ကိုထွက်ပေးဖို့တောင်းဆိုတာကိုပယ်ချထားပါတယ်။ဆန္ဒပြသူတွေဟာစနေနေ့ကတော့တပိတ်စခန်းမှာစတဲ့ချနေပြီးတော့အစားအစာတွေချက်စားအနားယူနေကြတာတွေ့ရပါတယ်။အစ္စလာမဘတ်မြို့တော်မှာအစိုးရနဲ့တန်တမာရက်ွက်တွေကဆန္ဒပြနေတာနဲ့မိုင်းနှဲငယ်ပဲဝေးတာမလို့လုံခြုံရေးကတော့တတော်ကိုတင်းကျပ်ပြီးတော့လမ်းတွေကိုလည်းကုန်တစ်တာအကြီးကြီးချပြီးတော့ပိတ်ဆို့ထားတာပါ။ပါကစ္စတန်နိုင်ငံမှာစီးပွားရေးကခက်ခက်ခဲခဲရုန်းကန်နေရတဲ့အခြေအနေရှိပြီးတော့အခုလိုမျိုးဆန္ဒပြပွဲတွေကြောင့်နိုင်ငံရဲ့လက်ပတ်မှုတွေရပ်တန့်သွားတဲ့အခြေအနေကိုအယောင်မခံဘူးလို့အစိုးရကပြောထားပါတယ်ရှင်။American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အီရတ်နိုင်ငံဘဂဒတ်မြို့ကတီဟီရီယင်မြစ်မှာအီရတ်အစိုးရကိုစန့်ကျင်ဆန္ဒပြသူထောင်ပေါင်းချီစုဝေးလာနေပါတယ်။တဟာပြီးခဲ့တဲ့တလလောက်ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေနောက်ပိုင်းအကြီးဆုံးလူအုပ်ကြီးလည်းဖြစ်ပါတယ်။တီဟီရီယင်မြစ်ကိုတွားရလမ်းမကြီးတွေနဲ့ယင်မြစ်တစ်ခုလုံးအလံတွေဝေရမ်းနေကြတဲ့ဆန္ဒပြသူတွေနဲ့ပြည်내နေတာပါ။တချို့ဆန္ဒပြသူတွေကတော့သူတို့ရဲ့ဒေါသတွေကိုပြည်တွင်းနိုင်ငံရေးပါတီတချို့နဲ့အနီးကပ်ဆက်ဆံနေတဲ့အီရတ်နိုင်ငံအပေါ်ပုံချခဲ့ကြပါတယ်။ဆန္ဒပြပွဲတွေမှာကောင်းဆောင်မရှိသလိုပဲအသေးအချာစီစဉ်ပြီးတော့စီယုံလှုပ်ရှားနေတာမျိုးမဟုတ်ပေမဲ့လည်းနိုင်ငံတော်ကဂိုင်းကနာကွဲနေတဲ့အုပ်စုတွေနဲ့လူနည်းစုတွေလည်းပါဝင်လာတာပါဆန္ဒပြသူတွေကအီရတ်အစိုးရရဲ့အကြီးအကျယ်အကျင့်ပြတ်ချစားမှုတွေအဆုံးသတ်ဖို့အလုပ်လက်မဲ့ဖြစ်နေတဲ့ပြဿနာကိုဖြေရှင်းပေးဖို့နဲ့အစိုးရဝန်ဆောင်မှုလုပ်ငန်းအားနည်းတာတွေကိုပြုပြင်ပေးဖို့တောင်းဆိုခဲ့ကြတာပါလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရပြီးတဲ့နောက်မှာတော့အစိုးရလုံခြုံရေးတပ်အပေါ်အာခံတဲ့အနေနဲ့လက်တလောရက်တွေမှာပဲဆန္ဒပြသူတွေထပ်ပြီးတိုးလာတာပါအရင်ကရထားခဲ့တဲ့တရားကြောင့်မနေ့တောက်ကြနေမှာတေဆုံးခဲ့ရတဲ့သူ၅ဦးအပါအဝင်ပြီးခဲ့တဲ့လအတွင်းတေဆုံးခဲ့ရသူ225ဦးထက်မနည်းရှိသွားပြီလို့လုံခြုံရေးတပ်နဲ့စီဝန်ထမ်းတွေကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ကစစ်တပ်သုံးမြေယိုဘုံတွေကိုဆန္ဒပြသူလူအုပ်ထဲကိုတတက်ပစ်ထည့်ခဲ့တာကြောင့်လူအများအပြားထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချန်သာခွင့်အဖွဲ့ကြီး Amnesty International ကပြောပါတယ
်။စီးရီးယားနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့စီးရီးပီးပခါရီအပြည့်အခက်ရက်စဲဖို့အမေရိကန်ကတွန်းအားပေးလှုံ့ဆော်နေပေမဲ့လည်း SDF Syria Democratic တပ်ဖွဲ့တွေနဲ့တူရကီအစိုးရထောက်ပံ့ပေးထားတဲ့စစ်သွေးကြွတွေကြမှာတိုက်ပွဲတွေကပြင်းထန်နေစေပဲလို့ဒေသခံအရာရှိတွေကပြောပါရီအရင်လောက်မှသဘောတူညီမှုရခဲ့တဲ့အပြည့်ရက်စဲရေးကိုလိုက်နာပြီးတော့တိုက်ခိုက်မှုတွေရပ်တန့်ဖို့အတွက် SDF တပ်တွေနဲ့တူရကီကိုအမေရိကန်အရာရှိတွေဆက်ပြီးတော့တွန်းအားပေးနေချိန်မှာအခုလိုတိုက်ခိုက်မှုသတင်းတွေထွက်လာတာပါအမေရိကန်ရရှိတွေကတော့ဒီအဖြစ်ရစရေးသဘောတူထားတဲ့အနေအထားတိုင်းရာခိုင်နှုန်းတော်တော်များများရှိနေပါတယ်လို့ပြောပါတယ်ဒီကိစ္စမှာအမေရိကန်ရဲ့ရည်တည်မှုနဲ့ပတ်သက်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးမယ်လူးဖ်ကာဗူဆိုဂလူနဲ့ဖုန်းပြောစဉ်အတွင်းမှာထပ်လောင်းပြီးတော့အတည်ပြုထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောက်ချာနေကပဲပြောသွားတာပါ တူရကီသမ္မတရီချစ်တိုင်ယပ်အာဒိုဝါနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့အောက်တိုဘာ18ရက်နေ့မှာရရှိထားတဲ့သဘောတူညီမှုကိုတူရကီနဲ့ကတ်နှစ်ဖက်စလုံးအနေနဲ့လိုက်နာဖို့လိုအပ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကအလေးပေးပြောသွားခဲ့လို့ဆိုပါတယ်SDF တပ်ဖွဲ့တွေရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ Guts နယ်ဝါရီရဲ့ YPG တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့စီဖြစ်နေတူရကီအစိုးရကတတ်မှတ်ထားပါသေးတယ်။ဒါကအမေရိကန်ကလက်မခံပဲ YPG အဖွဲ့ဟာ IS Islamic ဆွေသွေးကြတွေကိုနှိမ်နှင်းရေးမှာအမေရိကန်ရဲ့အဓိကမဟာမိတ်အဖွဲ့တစ်ခုဖြစ်နေမှတ်ယူထားတာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွေကတော်မီအကြီးအကျယ်လောင်ကျွမ်းနေသလိုထပ်ပြီးတော့လောင်ကျွမ်းလာနေတဲ့တော်မီအသစ်တွေကိုလည်းမိသားသမားတွေအသေးအတန်ငြိမ့်တက်နေရတာပါ။Los Angeles မြို့မြောက်ပိုင်းမှာကြာတာပတင်းနေ့နောက်ပိုင်းစတင်လောင်ကျွမ်းခဲ့တဲ့ Maria Fire လို့ခေါ်နာမည်ပေးထားတဲ့ Tommy ကြီးကိုလည်းမိသားသမားတွေစူးစမ်းပန်းစားငြိမ့်တက်နေတဲ့ကြားကဧကပေါင်း 9,000 ကျော်ကိုကူးဆက်လောင်ကျွမ်းပြီးသွားပါပြီ။ Ventura ခရိုင်ထဲလောင်နေတဲ့မိတွေကြောင့်အဆောက်အဦတစ်ခုထပ်မင်းမိသည်ပါသွားခဲ့တာကြောင့်ဒေသခံ 8,000 ကျော်ကိုဘေးလွယာတိမ်းရှောင်ကြဖို့အမိန့်ထုတ်ပြန်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တဲကန်နယားကိုဖျက်ပြီးတော့တိုက်လာတဲ့6တရက် Santa Ana လေပြင်းတွေကြောင့်ပြည်နယ်ထဲမှာ Tommy တွေကိုလေပြင်းပေးသလိုဖြစ်စေခဲ့တာပါ။တောက်ကြနေမှာတော့လေငြိမ်သွားပေမဲ့တိတ်မကြခင်မှာပဲပင်လယ်ကိုဖြတ်ပြီးတော့လေတွေတိုက်ခတ်လာအောင်ပါ။ဒါပေမဲ့လေလေတိုက်ခတ်မှုပုံစံပြောင်းသွားတာဟာနေရာတင်မှာမီးထလာမှုဖြစ်လာနိုင်ခြေရှိသေးတာကြောင့်မိဘအနေနဲ့ကင်းသွားပြီလို့ပြောလို့မရသေးဘူးလို့မိသားသမားတွေကပြောပါတယ်
။ဖစ်ဖစ်ဆိုတဲ့လူတူရဲ့ကိုကာယအားစားလောက်ကင်မှုအခြေအနေစောင့်ကြည့်မှတ်တမ်းယူတဲ့ကရိယာတို့ကုမ္ပဏီကိုဒေါ်လာတန်း 2,000 ကျော်နဲ့ဝယ်လိုက်မယ်လို့ Alphabet ကုမ္ပဏီကကြေညာပါတယ်။ Alphabet ကုမ္ပဏီကအင်တာနက်ပေါ်ကရှာဖွေစာမျက်နှာ Google ရဲ့မိခင်ကုမ္ပဏီဖြစ်ပါတယ်။ဖစ်ဖစ်ကုမ္ပဏီဟာအထူးသဖြင့်ကိုလက်လှုပ်ရှားအားကစားမှတ်တမ်းယူနိုင်ရည်ထုတ်လုပ်တာဖြစ်ပြီးတော့အားကစားလုပ်နေစဉ်တွင်မှနှလုံးခုန်နှုန်းဘလောက်ရှိတယ်ဆိုတာမျိုးလို့ကိုခန္ဓာတွင်လောက်ကင်မှုတွေကိုစောင့်ကြည့်ရတဲ့ကိရိယာဖြစ်ပါတယ်။ Google ကနေခုလိုဝယ်ယူဖို့ကိစ္စသက်ဆိုင်ရာရောဖစ်ဖစ်အစုရှယ်ယာပိုင်ရှင်တွေရောခွင့်ပြုမယ်ဆိုရင်အယောင်းဝယ်ကိစ္စကနောက်နှစ်မှအပြည့်အစုံလုပ်နိုင်မှာဖြစ်ပါတယ်ရှင်။ Direct from Washington The Voice of
America The OAစနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မယေသနာကျော်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေကိုထိုင်းနိုင်ငံမှာစတင်ကျင်းပနေပါပြီအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲရဲ့ရိုက်ခတ်မှုဒဏ်ခံနေရချိန်မှာကျင်းပတာဖြစ်တဲ့အတွက်စီးပွားရေးနဲ့ယင်းနှိမ့်မြုံနှံမှုကိစ္စတွေကိုအဓိကအာရုံစိုက်ကြမှာဖြစ်ပေမဲ့လည်းရခိုင်အကြက်အတဲအပါဝင်ဒေသရင်းပြဿနာတွေကိုလည်းဆွေးနွေးပြစ်မယ်လို့မျှော်လင့်နေကြပါတယ်အပြည့်စုံကိုတော့ writer သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
ရှိတော်ရှာနိုင်ငံများတင်းတဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေဆက်ဆက်စည်းဝေးပွဲတွေကိုအာဆီယံအလက်ကျဥက္ကဋ္ဌထိုင်းနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတာပါဒီနေ့စတင်လိုက်တဲ့အာဆီယံစည်းဝေးရေးနဲ့ယင်းနှိမ့်မြှုပ်နှံမှုထိပ်သီးစည်းဝေးပွဲကိုလည်းအင်ရှင်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာကဖွင့်လှစ်ပေးခဲ့ပါတယ်ဖွင့်မင်ကမှာတော့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတွေပူးပေါင်းဆောင်ရည်တွန်းမြင့်မှုလည်းထိုင်းနိုင်ငံကိုနမူနာပေးတိုက်တွန်းသွားခဲ့တာပ
ါမိတိတန်းความมั่นคงรัฐบาลไทยได้เพิ่มโอกาสการมีส่วนร่วมของภาคเอกชน
ရရှိတီတဲ့လုံငန်းစင်မှာသက်ဆိုင်သူတွေအများပြပါဝင်တာကြောင့်အစိုးရကလိုအပ်တဲ့ကျန်ရည်တွေပေးပြီးပုဂ္ဂလိကခဏကိုခွင့်လန်းတွေတိုးမြှင့်ပေးခဲ့တယ်။အစိုးရအနေနဲ့လည်းလူသားရင်းမြစ်စွန့်ရင်နဲ့အစားတောက်တွေလိုခဏတွေမှာပုဂ္ဂလိကဘက်ကအပြည့်အဝပူးပေါင်းမှုနဲ့လိုအပ်တဲ့ဒါမှသာလူလူလိုအပ်ချက်ကိုဖြည့်ဆည်းပြီးတိုင်းပြည်တိုးတက်အောင်လုပ်နိုင်မှာပါဆိုပြီးထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးတွေမတန်ခင်မှာပဲအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွေလည်းကျင်းပခဲ့ကြတာပါ။အာဆီယံနိုင်ငံရင်းနဲ့လွန်ကျွေးဆိုင်ရာကောက်စီနဲ့အာဆီယံပူးတွဲညီနက်ဆောင်ရေးကောက်စီတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဝန်နိုင်ကဒေသရင်းပူးပေါင်းဆောင်ရေးအလေးထားပြောဆိုသွားပါတယ
် Trust and confidence would also be strengthened by promoting and reinforcing regional norms
ဒေသရင်းမှာစံသတ်မှတ်ချက်တွေတိုးမြင့်ပြီးခိုင်မာအောင်လုပ်ချင်းအဖြစ်ယုံကြည်ကိုးစားမှုတွေပိုပြီးအားကောင်းလာနိုင်ပါတယ်ချစ်ကြီးရေးနဲ့ပူးပေါင်းဆောင်ရွက်သဘောတူညီချက် TAC မှာဒီနေ့ဘာရိန်းနဲ့ဂျာမနီနိုင်ငံတို့ထပ်တိုးလာမှာဖြစ်တာကြောင့်ဖွဲ့ဝင်ရေးအတွက်လည်းအရင်ထပ်ပိုများလာနေပါပြီ။ဒါဆိုရင် TAC သဘောတူညီချက်ဟာရှေ့တောင်အာရှဒေသနဲ့အနာဂတ်မှာအာရှပစိဖိတ်ဒေသအထိနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးမှာကင်ဆွဲနိုင်မဲ့ရေးကြီးတဲ့လှုပ်ထုံးလုံနည်းစံတစ်ခုဖြစ်အတိမတ်ပြုရာရောက်တယ်ဆိုတာကိုလည်းရောင်းပြန်ထင်ဟပ်နေပါတယ်။
အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်ပြင်မှာရေပိုင်နဲ့အငင်းပွားမှုတွေကြုံနေရသလိုမြောက်ကိုရီးယားနျူကလ িয়ার ရေးမြန်မာနိုင်ငံကရခိုင်ပြည်နယ်ရေးစတာတွေအပါအဝင်ဒေသရင်းပြဿနာတွေပေါ်နေချိန်မှာယုံကြည်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမလိုအကြောင်းလဲထိုင်းနိုင်ငံကြားရေးဝန်ကြီးကပြောဆိုထားတာပ
ါ To achieve sustainable security is important to nurture trust and confidence in our region
ရေရှည်လုံခြုံရေးတည်ဆောက်နိုင်မှုအတွက်ဒေသတွင်းမှာယုံကြည်ကိုးစားမှုတွေကိုပြုစုပျိုးထောင်ဖို့အရေးကြီးပါတယ်။ဥရိမဲ့မူရစေဝါမောင်ခုမှုတွေ၊လူမောင်ခိုးကူးမှုတွေ၊အကြမ်းဖက်ဝါဒ၊ဆွေးရောက်ဝါဒ၊စိုက်ဘာအင်တာနက်လုံခြုံရေးနဲ့တခြားသမယိုကျပုံစံမျိုးမဟုတ်တဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာသက်ဆိုင်သူအလုံးအကျိုးရှိအောင်ပူးပေါင်းဆောင်ရွက်ကြမှာပါ။အာ
ဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆေးပွဲကတော့သုံးရချက်ကျင်းပသွားမှာဖြစ်ပြီးတင်းလာနေမှာစတင်မဲ့အရှေ့အရှာထိပ်သီးဆေးပွဲမှာတော့အမေရိကန်၊ရုရှား၊တရုတ်ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေလည်းတက်ရောက်ကြမှာပါ။မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကတော့အာဆီယံထိပ်သီးစည်းဝေးတွေတက်ရောက်ဖို့ထိုင်းနိုင်ငံမှာမနေုံကပဲရောက်နေပြီးအာဆီယံစည်းဝေးအတိုင်ဝမ်ကောင်စီစည်းဝေးနဲ့ဒေသတွင်းပတ်စုံစည်းဝေးပူးပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်စည်းဝေးတွေကိုတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစည်းဝေးဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းတက်ရောက်မှာဖြစ်တဲ့ကြောင်းလည်းမြန်မာဆွေရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီ။ဒါနဲ့လည်းလေးနှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတ်တပ်နိုင်ခဲ့တဲ့အထိအခုအခြေတွေလည်းကြုံခဲ့ရပါတယ်။လေးနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရစေ။မြန်မာနိုင်ငံနဲ့ပဲမျိုးစုံကလူငယ်ခေါင်းဆောင်တွေဟာတောက်ကြနေက VOE ရုံချုပ်ကိုလာရောက်လည်လာခဲ့ကြပါတယ်။ Bush Institute ကစီစဉ်ပေးတဲ့ Liberty and Leadership လွတ်လပ်မှုနဲ့ခေါင်းဆောင်မှုလည်လာရေးအစီအစဉ်နဲ့ရောက်လာကြတာဖြစ်ပြီးဒီအစီအစဉ်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာလူငယ်တွေကိုအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းဒီအစီအစဉ်မှာပါဝင်သူတွေကပြောကြပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
American သမ္မတဟောင်း George W. Bush ရဲ့ Bush Institute အဖွဲ့ကနှစ်စဉ်စီစဉ်ပေးတဲ့ Liberty and Leadership သုံးပတ်ကြာလေးလာရေးခီးစဉ်အတွက် American ပြည်ထောင်စုကိုရောက်နေကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ခေါင်းဆောင်တွေဟာ November 1ရက်တောက်ကြနေမွန်လွဲပိုင်းက VOA ရုံးချုပ်ကိုလာရောက်လေးလာခဲ့ကြပါတယ် Liberty and Leadership အစီအစဉ်မှာဘယ်လိုလေးလာမှုမျိုးတွေပါဝင်တယ်လဲဆိုတာနဲ့ပတ်သက်လို့ Save the Children အဖွဲ့မြန်မာပြည်ဆိုင်ရာရုံးခွဲရဲ့အာဟာရဆိုင်ရာအကြံပေးအဖြစ်ဆောင်ရွက်နေသူစောအီတင်ပြောပြတာက
ဒါလန့်စ်မှာဆိုရင်ကျွန်တော်တို့ leadership နဲ့ signer training နေကျွန်တော်တို့ပေးတယ်အမ်သမရဘွတ်ရှ်ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေးဖြေတွေလုပ်တယ်ပြီးတော့ Laura Bush ကကျွန်တော်တို့ Boston Farm ကိုခေါ်သွားတယ်အဲ့ဒီမှာ development ကိုဘယ်လိုလုပ်ရသလဲဆိုတာကိုကျွန်တော်တို့ပြတယ်လေ့လာတယ်မိခွန်းတွေနဲ့ဆွေးနွေးကြတယ်ပြီးတော့အဓိက nutrition ဘိုင်းဆိုရင်သီးနှံတွေစိုက်ပျိုးခြင်းနောက်ပြီးတော့အလုတ်ကင်ဖန်တီးခြင်းအဖြစ်ဘယ်လိုမျိုးဒီဆင်ရသားတွေပေါ့မြင့်တင်လို့ရလဲဆိုတာကိုသင်ယူရတာပေါ့နော် Washington DC မှာဆိုရင်ဒီ Georgetown University မှာဒီ development ဘိုင်းနဲ့ပတ်သက်တဲ့ liberty leadership ဘိုင်းနဲ့ပတ်သက်တဲ့ဟာတွေကိုကောင်းကောင်းမွန်သင်ရတယ်အဲ့ဒါတွေအကုန်လုံးကနေကျွန်တော်တို့ဘာသင်ခန်းစာရလဲဆိုတော့ကိုကိုယ်တိုင်နဲ့ leadership အနေနဲ့လုပ်လို့ရှင်ဘာတွေခရုဆိုင်ရမလဲဘာတွေလေ့လာမလဲဆိုတာကိုသင်ယူရတာပေါ့နော
် VOA ရုံးချုပ်ကိုလာရောက်လေ့ပတ်ကြစဉ်မှာသတင်းဌာနတစ်ခုအနေနဲ့ကြုံတွေ့နေရတဲ့စိန်ခေါ်မှုနဲ့ပတ်သက်လို့VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလည်းရှင်းပြပါဗျ။ Bush Institute ရဲ့လေ့လာရေးခီးစဉ်အတွင်းအမေရိကန်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုမျက်ဝါးထင်ထင်မြင်ခဲ့ရတယ်လို့ NLD ပါတီမင်္ဂလာတော်မေဆန္ဒနယ်မြေပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ်
။ကျွန်တော်တို့အမေရိကန်မှာရှိတဲ့တာမန်ပြည်သူလူထုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပုံလေးမြင်သာစွာပြောဆိုနေကြတယ်ဟုတ်လား။အဲအစိုးရကိုမကြိုက်ဘူးဆိုတော့မကြိုက်ဘူးပေါ့။အဲ့လိုပြောဆိုနေကြတာတွေကမြန်မာပြည်သူတွေကိုပြန်ပြီးတော့သိစေချင်တယ်ပေါ့ကျွန်တော်နိုင်ငံမှာအစိုးရကိုပြောတာကနိုင်ငံတော်သစ္စာဖောက်မှုလို့ထင်နေကြတယ်ပေါ့အများစုကဟဲ့လားတချို့ဆိုရင်ဘယ်လိုထင်လဲဆိုတော့ဒါအမေရိကန်နိုင်ငံမှာအဲ့လိုပြောတယ်ဆိုတာကလိန်လာကြီးပါပေါ့နော်သူတစ်ဖြင့်နဝတ္တလက်ထက်ဒီမှာဆိုရင်ဒါမျိုးတွေကျွန်တော်တို့ကြုံရတယ်ပေါ့အဓိကတော့ကျွန်တော်စိတ်ထဲမှာအကြီးအကျယ်ခံစားရတာတခုကတော့ဆွမ်းနဲ့လွတ်လပ်စွာပြောဆိုတာပေါ့နော် ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတစ်နိုင်ငံကိုကျွန်တော်ဘဝမှာဒါပထမဆုံးလာခြင်းပဲပေါ့အဲ့တော့ပို့ပြီးတော့အားရှိသွားတယ်ကျွန်တော်ကိုယ်တိုင်စပြီးတော့ဒီမိုကရေစီရဲ့ကျင့်စဉ်ဖြစ်တဲ့အလွတ်လပ်စွာပြောဆိုတာကိုကျွန်တော်တို့ကျင့်သုံးမယ်ပေါ့ဘယ်လောက်ပဲအန္တရာယ်များများဒီနိုင်ငံမှာလည်းအခက်အခဲတွေအများကြီးကြားရတဲ့ဒီလိုမျိုးဒီမိုကရေစီကိုရောက်ခဲ့တာဖြစ်တဲ့အတွက်ဒီဟာကိုကိုယ်တိုင်စပြီးတော့ပြောင်းဝင်လုပ်လို့ကျွန်တော်တို့ယူဆ
ကကြင်စီဘေးတို့ကတဲ့အရေးတရုတ်ပေါ်တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့ထောင်နှံကြခံခဲ့ရဘူးသူကကြင်လူငယ်များအစီယုံဥက္ကဋ္ဌဆိုင်းနုပန်ကတော့အမေရိကန်ခီးစဉ်ကနေကကြင်ပြည်နယ်ဘုံမျိုးကြီးအတွက်ပြန်လည်မျှဝေပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူပ
ါဥမာပြောဆိုဝါမီစီယမ်လို့ဆိုရင်သူတို့ကဘယ်လိုမျိုးဖြစ်တိုင်းခဲ့ရတယ်ဆိုတဲ့ဟာတွေရှိရပြီးတော့သူတို့နဲ့တိုက်ခိုက်ကြတဲ့ဗီယက်နမ်တွေကတောင်မှသူတို့ကရုပ်ထုတွေလုပ်ပြီးမှအတိမပြုထားရပေါ့နော်ဒါကျွန်တော်တို့နိုင်ငံမှာဆိုရင်လည်းဒါစစ်ပွဲတွေအများဖြစ်ခဲ့ပြီးဒါတော့တကယ်တနေ့နေ့မှာကျွန်တော်တို့လည်းဒါတွေကိုအကောင့်ထည့်ဖို့ရမယ်လို့မြင်နေပေါ့ဒါအဓိကတော့ကျွန်မဒီကတင်လာတဲ့ပညာရပ်တွေနဲ့ဒါလူငယ်တွေကိုကျွန်မ sharing session လုပ်ဖို့စဉ်းစားထားရပေါ့နော်အာဒါမြန်အမေရိကမှာဘယ်လောက်ချီတိုးတက်နေပြီကျွန်တော်တို့ကချင်ပြည်နယ်ကလူငယ်တွေလည်းပြည်နယ်ပို့ပြတက်ဖို့အတွက်ပေါ့ရှေ့ဆက်ပြီးမှကျွန်တော်တို့ Federal Democratic နိုင်ငံတည်ဆောက်တဲ့အခါမှာကိုဘယ်လောက်ချီအကောင်းဆုံးဖြစ်အောင်ပြုလုပ်နိုင်မလဲဆိုတာကိုကျွန်တော် sharing လုပ်ဖို့စဉ်းစားထားပါရော
ရန်ကုန်ခြေဆိုင် Educational Initiatives ပညာရေးအဖွဲ့ဒါရိုက်တာ Brand ကျွဲကတော့ Bush Institute အစီအစဉ်ဟာအကျိုးရှိစေမယ်လို့ပြောပါတယ
်။မြန်မာပြည်ဒီမိုကရေစီအရွေ့အတွက်ကျွန်တော်တို့မြန်မာပြည်ဖြစ်နေတဲ့ပြဿနာတွေကိုဒီကအဖွဲ့အစည်းတိုင်းနဲ့ကျွန်တော်တို့တွေ့ဆုံပြီးမှမေးမြန်းအကြံပေးတဲ့ဟာမျိုးတွေကျွန်တော်လုပ်ပါတယ်။ဆိုတော့ဒါရီကလည်းကျွန်တော်တို့မြန်မာပြည်အတွက်အင်မတန်မှကိုအရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ပေါ့။ဆိုတော့ဒီကနေပြန်သွားရင်ကျွန်တော်မြန်မာပြည်အတွက်ဒီလုပ်ငန်းအတွက်အများကြီးကိုအထောက်ပံ့ပေးပါတယ်။
Generation Wave အဖွဲ့ကမအေးလဲကလည်းဒီလေလာရေးခီးစဉ်ကနေမြန်မာပြည်မှာဖြစ်ရှင်းရမယ့်ပြဿနာတွေကိုပိုသတိပြုမိစေတယ်လို့ဆိုပါတယ
်။ဒီ US မှာလာပြီးတော့မှကြည့်လိုက်ရတော့တကယ်မြန်မာပြည်မှာရှိနေတဲ့အခက်အခဲအကျက်တွေစိန်ခေါ်မှုတွေတော်တော်များများကိုတွေ့လိုက်ရတယ်ပေါ့နော်။အဲ့ဒါတွေကိုလည်းကျမတို့အနေနဲ့ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးတွေခုတစ်ဖက်မှာလည်းအများကြီး motivation ရတယ်တစ်ဖက်မှာလည်းအများကြီးပြဿနာတွေဖြစ်ရှင်းရမှာပါလားဆိုတဲ့အတွေးတွေလည်းရသွားတယ်ပေါ့နော်။
2014ခုနှစ်ကစတင်ခဲ့တဲ့ဒီအစီအစဉ်ဟာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအထူးသဖြင့်တော့တိုင်းသားလူငယ်ခေါင်းဆောင်တွေတစ်နှစ်ကိုအယောက်20လောက်ခေါ်ယူနေတာပါ။ကုန်ကြစည်အားလုံးကို Bush Institute ကကြားခံပေးနေတာဖြစ်ပြီးမြန်မာနိုင်ငံမှာရောအမေရိကန်မှာပါစုစုပေါင်း4ဘတ်ကြာဆွေးနွေးပွဲတင်နန်းနဲ့လေ့လာရေးခီးစဉ်တွေကိုတက်ရောက်ကြရတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။American dollar billion နဲ့ချီပြီးတော့လက်ပတ်နေတဲ့ထိုင်းရေရွက်လုပ်ငန်းအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုအမေရိကန်ကဆိုင်းငံ့လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ရေနဲ့ရေထွက်လုပ်ငန်းမှာရေလုတ်သားတွေရဲ့ရပိုင်ခွင့်ကိုတိုးတက်အောင်စ조사ဖို့ပြက်ကွက်တာကြောင့်အခုလိုဆိုင်းငံ့လိုက်တာဆိုပေမဲ့ဒီရေလုပ်ငန်းမှာအလုပ်လုပ်နေကြတဲ့တန်းနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ဘလို့အခြေအနေမျိုးနဲ့ရင်ဆိုင်ရနိုင်မလဲဆိုတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်တင်ပို့မှုလုပ်ငန်းတွေမှာအလုပ်သမားရပိုင်ခွင့်ဆိုင်ရာပြဿနာကကာလတာရှည်ရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်ဇာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိတယ်ဆိုပြီးအမေရိကန်နိုင်ငံကပြောဆိုပြီးတဲ့နောက်ပိုင်းလာမယ့်2020ခုနှစ်အတွင်းမှာမြန်မာရွှေ့ပြောင်းလုပ်သမားတွေအလုပ်လက်မဲ့အခြေအနေကိုဆက်ရောက်နိုင်ပွဲရှိတယ်ဆိုပြီးမြန်မာရွှေ့ပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ်
အဲ့တော့ရေလုံသားပင်လယ်မှာလုပ်နေတဲ့အလုပ်သမား9000ဆိုရင်ဆိုတော့သူကအဲ့ဒီဟာကိုခီးကိုပြီးတော့လုပ်နေရတာပေါ့ကဲမအေးကန်းတို့အဲနောက်တော့ဒီဟိုပန်ရှင်းလုပ်တာတို့ပါကင်ပိတ်တာတို့နိုင်ငံပို့ export ကုန်ထုတ်တာတို့ကြီးထုတ်တာတို့ပဇွန်ခွာတာတို့ငါးခွာတာအဲ့ဒီလုပ်ငန်းတွေကိုလိစရတာတကယ်လို့ဒီကိစ္စကိုကင်တွယ်လို့မြန်ထိုင်းစီးပွားရေးကိုပိတ်ဆို့တဲ့သဘောတက်ရောက်လို့ရှိရင်မြန်မာအလုပ်လက်မဲ့ဖြစ်သွားနိုင်တယ်တမျိုးနယ်မှာဆိုအနည်းဆုံး3သိန်းလောက်ရှိတယ်ဗျာပင်လယ်နဲ့ပတ်သက်တဲ့လုပ်ငန်းကိစ္စတခုနဲ့ပုံသွင်းတော့ရှိတယ်။အဲဒီကမှဆိုရင်ကောက်ပိုင်းခရိုင်ကပစုတ်ခရိုင်ကအဲဖြစ်ပေါ်ဒီကျုံဘူးဒီသမှုစုခါသမှုပကမာချိုင်အဲမျိုးနယ်တခုမှလုံသားဒီပင်လယ်နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကတနေရာကိုလူပေါင်း3000လောက်သုံးတာ10ယုံဆိုလို့ရှိရင်ကွာတမျိုးနယ်မှာ10ယုံရှိလို့ရှိရင်လူပေါင်း3000ကျော်ပါပြီ။ဒါတခုကျွန်တော်တို့ခံမှန်းတာတမျိုးနယ်မှာဆိုအလုပ်ယုံကရေလုံသားလုပ်ယုံကလက်တကြီးလုပ်ယုံတတ်တက်ကိုလူပေါင်း9000လောက်သုံးတဲ့အလုပ်ယုံ3000လောက်သုံးတဲ့အလုပ်ယုံကမြို့နယ်တစ်ခုမှာအနည်းဆုံးလုပ်ငန်း50လောက်ရှိတယ်။ငွေလုံသားမိခိုးပြီးတော့ရတယ်လို့ဒီမှာနော်။အဲ့တော့ကျွန်တော်တို့မြို့နယ်ပေါင်း9မြို့နယ်လောက်ပြုတ်သွားမယ်ဆိုတော့ကြည့်ရမ်း။ခိုင်းစည်းဝါးရေးကြရင်ကျွန်တော်တို့နိုင်ငံသားတွေကတော့တိန်းကနန်းနဲ့မဟုတ်တန်းကနန်းနဲ့ကိုကျွန်တော်တို့ကဒုက္ခရောက်မယ်အခက်အခဲဖြစ်မယ်အလုပ်လက်မဲ့ဖြစ်ရင်လုံးလုံးမိုင်းလုံးလက်မဲ့ဖြစ
်ထိုင်းပင်လယ်စာထုတ်လုပ်တင်ပို့မှုဟာကဘာမှာတတိယအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကင်နေတဲ့ရွှေပြောင်းလုပ်သားတွေအပေါ်က ကျွန်းပြုတ်ခိုင်းစေမှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းတင်ပို့မှုဟာမကြသေးခင်နှစ်တွေတုန်းကအတော်လေးနာမည်ပြက်ခဲ့တာပါဒီပြဿနာတွေကိုကျော်လွှားနိုင်ဖို့အတွက်ထိုင်းဆိုရကရေလုံသားတွေနဲ့ပတ်သက်လို့နိုင်ငံတကာစံချိန်စံညွတ်နဲ့အညီဥပဒေတွေပြဋ္ဌာန်းခဲ့ပေမဲ့ဒါတွေကိုလုပ်ငန်းရှင်တွေကလိုက်လုံနိုင်တာတွေတော့တိတ်မရှိသေးပါဘူးဥပဒေပါလုံအားကတွေကလည်းနည်းနေသေးတာကြောင့်မြန်မာရေလုံသားတွေကိုဆေးလွှတ်ရေးကိုလည်းမြန်မာလုံသမားဝန်ကြီးဌာနဘက်ကလည်းဆိုင်းငံ့ထားပါတယ်ထိုင်းနိုင်ငံကပင်လယ်စာနဲ့ရေထွက်ကုန်တင်ပို့မှုလုပ်ငန်းတွေမှာအလုံသမားရပိုင်ခွင့်ဆိုင်ရာတွေမပေးနိုင်သေးတာကြောင့်ထိုင်းပင်လယ်စာလုတ်ခွင့်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိနေတယ်ဆိုပြီးအမေရိကန်ကုန်သွယ်ရေးတာဝန်ခံအရာရှိကမကြသေးခင်ကပဲပြောဆိုခဲ့တာပါကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးဆိုင်ငံ့မှုဟာ2020ဧပြီလမှာစတင်တက်ရောက်မှာဖြစ်ပါတယ်ဒီလိုတက်ရောက်မှုရဲ့အကျိုးဆက်ကြောင့်မြန်မာလူသမားတွေအတွက်နေရရင်းကိုအလုံးရင်းနဲ့ပြန်ရတာမျိုးတွေနဲ့အလုံးလက်မဲ့အခြေအနေကိုဆက်ရောက်နိုင်တယ်လို့လည်းဥခိုင်ကြီးကပြောဆိုခဲ့ပါတယ်
ဒီလိုအလုံးနဲ့ခင်ခင်ပြန်ရင်တမာပြည်တွေကိုပြန်မပြန်ရင်ဒီမှာအဲ့လိုပေါ့ရတဲ့လူကဝင်လို့ရင်းနေတယ်ပဲတရားဝင်ရတယ်တရားဝင်ဖြစ်သွားနိုင်တာကျွန်တော်ခံမှန်းတယ်အဲ့တော့ထိုင်းလုံလိုက်ချင်းကြီးလည်းဒီကလောဒီမှာတော့တတော်ကြီးကိုဒီတုံ့လောက်နေတာပေါ့ဒီရက်ပိုင်းမှာ
GSP အစီအစဉ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုခံစားခွင့်ရှိတဲ့နိုင်ငံတွေအတွက်သက်မှတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကအခွန်ကင်းလွှတ်ခွင့်ပေးထားတာဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးဆိုင်ငံ့မှုဟာအမေရိကန်ဒေါ်လာ 1.3 ဘီလီယံရှိတယ်ဆိုပြီး Bloomberg သတင်းမှလည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာလည်းထိုင်းစီးပွားရေးကျဆင်းနေတာကြောင့်အောက်တိုဘာလထဲမှာပဲစက်ရုံသုံးရုံကဟာရုတ်တရက်ပိတ်ပစ်လိုက်ရပြီးထောင်ကနန်းရှိတဲ့မြန်မာလူသမားတွေအလုလက်မဲ့ဖြစ်ခဲ့ရပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့် VOE ရဲ့ညပိုင်းအစီအစဉ်တွေမှာတော့ဒီကနေ့စတင်ထုတ်လွှင့်မယ့်အစီအစဉ်သစ်ဖြစ်တဲ့ဒို့အတန်နဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရဖို့ရှိပါရဲ့ရှင်။လိုင်းလမီတာ190 kHz 1595လိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုစနေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်
။ American သမ္မတ Donald Trump စတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုရင်ဆိုင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကအာဆီယံညီလာခံအဖွဲ့မှာပြောဆိုခဲ့ပါတယ်။ American တရုတ်ကုန်သွယ်ရေးစစ်ပွဲရဲ့အရေးတွေလွှမ်းမိုးနေတဲ့အချိန်မှာပဲအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့35ကြိမ်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံဘန်ကောက်မြို့မှာစတင်ကျင်းပတာပါ။အခုကျင်းပတဲ့အာဆီယံညီလာခံအတွင်းဒေသရင်းကိစ္စရပ်တွေဖြစ်တဲ့တောင်တရုတ်ပင်လယ်အရေးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကိုတော့အ ਨੇ အချင်းလောက်သာဆွေးနွေးမယ်လို့ခန့်မှန်းရပြီးကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့တန်တမန်တွေကပြောပါတယ်ဟောင်ကောင်မှာတရင်မကုံ22ပတ်ဆက်တိုက်ဆန္ဒပြမှုဖြစ်နေဒီကနေ့လမ်းမော်ထွက်ဆန္ဒပြကြသူတွေကိုရဲတို့ကမြေယိုပုံးတွေတုံးမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပြန်ပါတယ်။ငားလာနေပါကြားလာပြီဖြစ်တဲ့ဒီမိုကရေစီအရေးခွင့်ပြုချက်မရပဲဆန္ဒပြနေကြတာတွေကတော့အရှိန်ရော့သွားမဲ့ပုံမတွေ့ရပါဘူး။တားမြစ်ထားတဲ့မျက်နှာဖုံးစုတွေဖွင့်စင်ထားကြသူတွေဈေးအယောင်ဆိုင်တွေနဲ့စီကားတဲ့ Causeway Bay အရမှာအပြည့်ဖြစ်ပြီးတော့မကြခင်မှာပဲအထီးကရုံရဲတွေအများကြီးရောက်လာပြီးတော့နှစ်ဖက်ထိတိုက်တွေ့ကြတာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့နီးကအေးခန်းကုန်တင်ကားတစ်စင်းပေါ်ကအလောင်း39လောက်ဟာ BNM တွေဆိုတာဗြိတိန်တာဝန်ရှိသူတွေအတီးပြုတ်ခဲ့ပြီးတဲ့နောက်ဒီဖြစ်အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်း BNM နိုင်ငံခြားရေးဌာနကဒီကနေ့ပြောပါတယ်။ဒါဟာဆိုးဝါးလုံးနဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုးကြီးတစ်ခုဖြစ်ပြီးတေဆုံခဲ့ရသူတွေရဲ့မိသားစုဝင်တွေကို BNM အစိုးရအနေနဲ့အလွန်ဝမ်းနည်းရပါကြောင်းမိသားစုဝင်အနေနဲ့လည်းဒီဝမ်းနည်းချေကွယ်မှုကလည်းအများဆုံးသက်သာရရစေဖို့အစိုးရအဖွဲ့ကဆုမွန်ကောင်းတောင်းပေးပါတယ်လို့ပြောခွင့်ရသူလီတီတောင်ရွေးရဲ့ကြေညာချက်မှာပြောဆိုထားပါတယ
်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်အခုညနေအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇူဗီယာအေတီယက်ဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့ Lineometer 1925 32တို့ကနေနားဆင်နိုင်ကြပါတယ် VOA ကိုအပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. ်